Welcome to the Voice of America in Burmese.
Mingla na ne khema khmyar to da shmyar shwin lan chame ya ba si. VOA American tan ga ni 2018 khu ni July la 3 ye. Inga ni ma ne phe season ni go American pyaung su myo Washington DC ga ni 24.4055 ga ni sa tin pi lo thauk lwin ni ba bi. VOA ye Facebook sa myin na VOA Burmese news ma le a thain chain ne tabin ni thauk lwin pe ni ba le khmyar.ကျွန်တော်ဆက်မိုးပြီပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသွင်းနဲ့ကျွန်တော်တော်တော်သိပြပြပါပါဆိုင်ကူတွေဝင်သွားပြီးကြောက်ဆုံးနေတဲ့ထိုင်းကြောင်သားလေးတွေကိုအသက်ရှင်နေတဲ့တင်ရှားတွေ့ပါပြီကုလသမဂ္ဂဒွေမှုကျုံနဲ့ကမ္ဘာပံအဝဋ်ထားတို့ကုတူပါလောင်ဒုက္ခသည်စခန်းမှာရောက်နေချိန်မှာပဲစခန်းတွင်ဒုက္ခသည်တို့ဆန္ဒပြကြပါတယ်ဘရာဇီးလ်နဲ့ဘယ်လ်ဂျီယမ်တို့ကမ္ဘာဖလားဘောလုံးပွဲ quarter final အဆင့်တက်တော်ပါပြီဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာအဒီလိုသတင်းတွေပြီးနားဆင်ရမယ်အထင်မှာဆိုရင်တော
့ We are coming, it's okay. Many people are coming.
Many people.
We are the first. Many people come.
ဒါကတော့ထိုင်းမြန်မာနယ်စပ်ကလှိုင်းဦးတွင်းမှာအသက်ရှင်လျက်တွေ့ရှိရတဲ့ကလေးတွေကိုနိုင်ငံခြားကေဇေးရီလူသားတို့ကသူတို့ရဲ့အခြေအနေတွေကိုလှမ်းပြီးတော့မေးမြန်းဆက်သွယ်နေကြတဲ့အတန်းနေဖြစ်ပါတယ်။သတင်းလွှာဦးတင်ဆက်တဲ့အခါမှာအသေးစိတ်နားဆင်ကြပါမယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်စခန်းတွေကိုကမ္ဘာပံဥက္ကဋ္ဌနဲ့အတူတွားရောက်ခဲ့တဲ့ကုလတွင်းမှုချုပ်ရဲ့ခီးစဉ်မှာဗာရီမြားပြောဆိုတွားခဲ့ကြတယ်ဆိုတာအနေနဲ့လာမယ့်9ရက်နေ့ကျရင်စွဲချက်တင်တင်မတင်နဲ့ဆုံးဖြတ်ချက်ချမှတ်မယ်ဖန်စီကန်ရိုက်ကြတဲ့တင်းတော်နှစ်ဦးရဲ့တရားခွင်အလားလာကမ္ဘာဖလားဘောလုံးပွဲစဉ်တွေရဲ့နောက်ဆုံးအခြေအနေစတာတွေကိုနားဆင်ကြပါမယ်အပတ်စဉ်ကဏ္ဍတွေဖြစ်စီးပွားရေးကဏ္ဍနဲ့သုတဆုံနဲ့အမေရိကန်တခွင်အစီအစဉ်တွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်တိန်းနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်ခရိုင်ချင်းရိုင်မြို့ကလှိုင်းကုန်တခုလဲဝင်သွားရင်ပြန်ထွက်မလာပဲကြောက်ဆုံးနေတဲ့ចောင်းသားငယ်7ယောက်နဲ့သူတို့ရဲ့ဘောလုံးသင်းနီးပြလူငယ်တယောက်ကိုအသက်ရှင်လျက်ပြန်တွေ့ပြီဖြစ်တဲ့အကြောင်းခရိုင်အုံးချုပ်ရေးမှူးနရွန်ဆက်အော်ဆွန်တနာခွန်ကအတည်ပြုကြေညာပါတယ်။ဆက်လုံးရောက်စလုံးကိုဘေကင်းစွာပြန်တွေ့ပါပြီ။သူတို့တွေလှုပ်ရှားသွားလာနိုင်တဲ့အထိကျွန်တော်တို့ပြုစုဆောင်ရှောက်တော့ပါမယ်။အစားအစာနဲ့ရေကူးနိုင်တဲ့ဆရာဝန်တယောက်ကိုသူတို့စီကိုပို့မှာပါ။သူတို့တွေအစာမစားရတာနည်းနည်းကြပြီဆိုတော့အစာစားနိုင်ကြမလားဆိုတော့ကတော့ကျွန်တော်မသေးကြပါဘူးလို့အုပ်ချုပ်ရေးမှူးနရွန်ဆက်ကတင်းလာနေမှာတယောက်တွေကိုပြောပါတယ်။ကလေးတွေအနေနဲ့လှုပ်ရှားသွားလာနိုင်တဲ့အခြေအနေမှာရှိရလားဆိုတာစေဘဝန်ထမ်းတွေကစမ်းသပ်စစ်ဆေးပြီးတဲ့အခါသူတို့တွေကိုယ့်ဘာသာသွားလာနိုင်တဲ့ခွန်အားပြည့်တဲ့အချိန်ထိကျွန်တော်တို့ပြုစုဆောင်ရှောက်ပါမယ်။အဲဒီနောက်မှာမှသူတို့ကိုအပြင်ပြန်ခေါ်ထုတ်ဖို့အခြေအနေကိုကျွန်တော်တို့ဆန်းစစ်မှာဖြစ်ပါတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။လူငယ်လေးတွေကိုဂူရဲကနေတန်တိုးဖို့ကိစ္စဟာရှုပ်ထွေးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်လိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။သူတို့ကိုကူညီကယ်ဆယ်ရေးလုပ်ငန်းမှာထိုင်းရေတဲ့အထူးတပ်ဖွဲ့နဲ့အဖွဲ့အစည်းတည်းအပြင်American, Australia, တရုတ်ပြည်တိုင်စတဲ့နိုင်ငံတွေကလည်းရှာဖွေကယ်ဆယ်ရေးအဖွဲ့တွေလွှတ်ပြီးအကူအညီပေးကြတာပါ။အဲဒီနိုင်ငံကကြွမ်းကျင်သူတွေနဲ့ကယ်ဆယ်ရေးအဖွဲ့တွေကိုထိုင်းဝန်ကြီးချုပ် Prayut Chan-o-cha ကကျေးဇူးတင်စကားပြောပါတယ်။ဒီလိုအကူအညီပေးတာနဲ့ပူးပေါင်းဆောင်ရွက်တဲ့အပေါ်တော်ဝင်ထိုင်းအစိုးရနဲ့ထိုင်းလူလူကအထူးပဲကျေးဇူးတင်ပါတယ်။ကလေးတွေဘေးရန်ကင်းကင်းနဲ့အမြန်ဆုံးပြန်လည်ကောင်းမွန်လာစေရေးကျွန်တော်တို့အားလုံးဆုတောင်းနေပါတယ်လို့ဝန်ကြီးချုပ် Prayut ရုံရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုသတင်းတွေပြီးမှထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ။
American သမ္မတ Donald Trump ရဲ့ရှင်းနေဖြစ်တဲ့တာဝန်ယူခဲ့ခြင်းကသူ့ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာကိုခန်းနေရတဲ့ Michael Cohen ကသူဟာသမ္မတအတွက်မဟုတ်ပဲသူ့မိသားစုနဲ့နိုင်ငံအတွက်ကာကွယ်ဆောင်ရှောက်ဖို့ပထမဦးစားပေးဖြစ်နေထားတယ်လို့တင်းနယ်လာနေမှာပြောကြလိုက်ပါတယ်။အင်ချန်နီတထေးကြီးဘွားကနေနိုင်ငံရေးလောကထဲဝင်လာတဲ့ Trump အတွက်ဆိုသူဟာအသေးခံကာကွယ်ပေးမယ်သူလို့နယူးယောက်ကရှင်းနေ Cohen ကအရင်တုန်းကပြောခဲ့တာပါ။ဒါပေမဲ့အခုသူ့ကိုအထူးစုံစမ်းရမှု Robert Mueller က2016သမ္မတရွေးကောက်ပွဲမှာ Trump မဲဆွယ်ဖွဲ့မဲဆွယ်ခြင်းကသူ့လှုပ်ဆောင်ခဲ့တဲ့အခန်းကဏ္ဍကိုဆက်ဆင်းနေတယ်လို့နယူးယောက်အစိုးရရှင်းနေတွေကသူ့ရဲ့စီးပွားရေးအပေးယူလုပ်မှုဆိုင်ရာတွေကိုစုံစမ်းနေချိန်မှာတော့ ABC သတင်းဌာနရဲ့မေးမြန်းချက်မှာသူကဒေသံပြောင်းသွားတာဖြစ်ပါတယ်။စုံစမ်းမှုနှစ်ခုမှာသူပူးပေါင်းထပ်ဆွလို့တဲ့ဆန္ဒရှိကြောင်းအသက်52နှစ်အရွယ်ရှင်းနေ Cohen ကသူ့ဇနီးသမီးနဲ့တားတို့ကိုထိတ်တန့်တင်ပြီးအမဲသစ္စာရှိမှဖြစ်ကြောင်းနဲ့သူ့မိသားစုနဲ့တိုင်းပြည်ကိုပထမဦးစားပေးဖြစ်ထားကြောင်းပြောဆိုပြီးအချက်ပြခဲ့တာဖြစ်ပါတယ်။ကိုဟင်းကသမ္မတအင်ဂျီမာတေဝန်တာဝန်ထမ်းဆောင်တာမရှိပေမဲ့ထရမ့်အတွက်ကိုစားပြုတဲ့အဓိကအခန်းကဏ္ဍကလည်းပါဝင်နေသူပါ။2016ရွေးကောက်ပွဲကာလနိုဗ ెంబ ာမတိုင်ခင်သတင်းသပတ်တော်မလို့တဲ့အချိန်ကထိုစင်းကထရမ့်နဲ့တညတ်တာအတူနေခဲ့တယ်လို့ပြောဆိုတဲ့လိန်ဖြော်ပြေးသတင်းဆောင် Stormy Daniels ကိုကိုဟင်းကနှုတ်ပိတ်ခံွေဖြစ်နေ American Dollar 13,000 ပေးခဲ့တာဟာမဲဆွယ်ပွဲရန်ပုံငွေအသုံးပြုမှုဆိုင်ရာကိုချိုးဖောက်တာလို့တချို့တရားရေးဆန်းစစ်သူတွေကပြောနေကြတာပါ
ဆူလန်လာဘောမှာနားယူတော့မယ်အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်ထိုနီကနေဒီယန်နေရာမှာစာတို့ခံထားရဲ့အငြိစင်းတင်သွင်းဖို့စဉ်းစားနေသူတွေကလေးဦးနဲ့တနင်္လာနေ့ကတွေ့ဆုံသလိုနောက်ထပ်နှစ်ယောက်ဒါမှမဟုတ်သုံးယောက်နဲ့ထပ်တွေ့အောင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တနင်္လာနေ့ကသူတွေ့ဆုံသူတွေဟာကင်ညာရဲ့ပိုင်းဆိုင်ရာနဲ့တခြားနီလန်တိုင်းမှာမတူကွဲပြားမှုပေ အင်ပြီးတော့ပြောခွင့်ရဆာရာဟကာဗီဆန်ဒါစ်ကတင်းလန်လေးမှာပဲပြောပါတယ်အဲ့လူတွေဘယ်သူလဲဆိုတာကိုတော့ဆန်ဒါစ်ကမပြောပါဘူးအမည်စင်းတင်နေမှုသူရထားမဲ့နောက်ဆုံးစီးရင်ထဲမှာမျိုးသမီးနှစ်ဦးပါဝင်ပြီးဆူရန်လ9ရက်နေ့မှာပြည်သက်ရွေးချယ်မယ်လို့သမ္မတထရမ်ကပြောထားပါတယ်
မက္ကဆီကိုသမရသစ်ဖြစ်တဲ့ရွေးကောက်ခံတဲ့အန်ဒရီမန်နူယယ်လိုပက်စ်အိုဘရီဒိုနဲ့တနင်္လာနေ့မှာတိတ်ကောင်းပေါ်နဲ့ဆွေးနွေးပြောဆိုမှုတွေလုပ်နိုင်ခဲ့ပြီးဒါဟာနှစ်နိုင်ငံချမ်းမှာတင်းမာနေတဲ့နယ်စပ်ပြဿနာကိုပြေလျော့စေနိုင်မယ်လို့မျှော်လင့်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။မက္ကဆီကိုနိုင်ငံမှာသမ္မတတက်တန်း6နှစ်အတွက်လက်ဝဲရင်းဝါဒီလိုပက်စ်အိုဘရီဒိုတက်ခဲနဲ့နိုင်ရခဲ့ပြီးတဲ့နောက်တနေ့မှာပဲသမ္မတထရမ့်နဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးဆက်ဆံရေးဟာတိတ်ကောင်းမှုရှိတယ်လို့ထင်ကြောင်းနဲ့နယ်စပ်ပြဿနာအတွက်ကူညီဖို့မက္ကဆီကိုသမ္မတတစ်ကစ조사မယ်လို့ထင်ကြောင်းသမ္မတထရမ့်ကပြောကြားခဲ့တာပါ။အမေရိကတိုက်အလဲပိုင်းကနိုင်ငံအများစုကနေရွှေပြောင်းခြေချသူတွေအလုံးရင်းနဲ့ဝင်ရောက်တဲ့ကိစ္စနဲ့ပတ်သက်ပြီးသူတို့နှစ်ဦးကနိုင်ဝက်လောက်ဆွေးနွေးခဲ့တယ်လို့လက်သမရကပြောပါတယ်။ရွှေပြောင်းခြေချသူတွေမက္ကဆီကိုကိုဖျက်ပြီးအမေရိကနိုင်ငံနဲ့တရားဝင်လာရောက်တဲ့ကိစ္စနဲ့တူ NAFTA ကိုမြောက်အမေရိကနိုင်ငံများချာလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ကိုပြန်လည်ပြင်ဆင်ဖို့အတွက်မက္ကဆီကိုအမေရိကနဲ့ကနေဒါတို့ကြားညှိနှိုင်းနေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ NAFTA ကိုပြန်ပြီးပြင်မဲ့အစားအမေရိကနဲ့မက္ကဆီကိုနှစ်နိုင်ငံချာကုန်သွယ်ရေးသဘောတူညီချက်အသစ်တည်တံ့ချုပ်ဆိုဖို့လည်းသမရကပြောပါတယ်တရားမဝင်လာရောက်မှုတွေရပ်တန့်စေဖို့အတွက် American တောင်ပိုင်းမှာ Mexico နဲ့နယ်စပ်တစ်လျှောက်ဒတိုင်းကာယံရေးအတွက်သမ္မတ Trump ကြိုးစားနေတာကာလအတော်ကြာနေပြီဖြစ်ပြီးကုန်ကျစရိတ်ကို Mexico ကပေးဖို့အတွက်သမ္မတကကြုံရနေပြီမဲ့ Mexico ခေါင်းဆောင်တွေကလက်မခံပါဘူးအခုခေါင်းဆောင်တို့ဆက်သွယ်ပြောကြရမှာတော့ဒီကိစ္စကိုသမ္မတ Trump ကတောင်းဆိုမှုရှိမရှိထည့်သွင်းမပြောပါဘူးသမ္မတ Trump က2016ရွေးကောက်ပွဲကာလမဲဆယ်တုန်းကဒီကိစ္စကိုရှေ့လန်းတင်ပြီးတော့ပြောကြားခဲ့တာလည်းဖြစ်ပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်လိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီဝေကနေအင်္ဂါနေ့မနေ့ဖက်တဲ့မြောက်ကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာမွတ်ဆလင်တွေမူရင်းနေရာတွေကိုပြန်နိုင်ရေးဒေသခံတွေအခြေအနေတွေကိုဖန်တီးဖို့မြန်မာနိုင်ငံကိုနိုင်ငံတကာအသံဝင်ကဖိအားပို့ပေးဖို့ကုလသမဂ္ဂတွေ့မှုကြောင့်အန်တိုနီယိုဂိုဒရက်စ်ကတင်းလာနေမှာတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြည်သားတွေကကူလူပါလံဒုက္ခသည်စခန်းကိုတွားရောက်ကြည့်ရှုပြီးတဲ့နောက်လုပ်တဲ့တင်းစားရှင်လင်းပွဲတွင်မစ္စတာဂူဒရက်စ်ကအဲလိုတောင်းဆိုသွားတာပါဒီခီးစင်မှာကမ္ဘာ့ပန်ဥက္ကဋ္ဌဂျင်မြွန်ကင်နဲ့အတူလိုက်ပါသွားပါတယ်ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအကူအညီရမုံငွေဒေါ်လာသန်း480ပေးမယ်လို့ကမ္ဘာ့ပန်ကပြီးခဲ့တဲ့တင်းပတ်မှာကြေညာထားပါတယ်ကုလတွင်မှုကြောင့်နဲ့ကမ္ဘာ့ပန်ဥက္ကဋ္ဌတို့ကူလူပါလံဒုက္ခသည်စခန်းကိုလှည့်လည်ကြည့်ရှုကြတဲ့နေ့မှာပဲအဲဒီမှာရှိနေတဲ့ဒုက္ခသည်တွေကတချို့စူဝေးဆန္ဒပြတောင်းဆိုကြပါတယ်
နျူကလ িয়ার လက်နက်ဖြတ်သိမ်းကိစ္စပြောထားတဲ့အချိန်မြောက်ကိုရီးယားဘက်ကနေလုံမှလုပ်ပါမလားဆိုရဲဆွေးနွေးမှုတွေတိုးလာနေချိန်မှာပဲအမေရိကန်နိုင်ငံချင်းဝန်ကြီးမိုက်ဖွန်ပီယိုဟာတက်တဲ့အချိန်နဲ့အဖြစ်နဲ့ကိုရီးယားမြောက်ကိုရီးယားကိုအခုတစ်ပတ်တည်းမှာပဲခီးထွက်ပါလိမ့်မယ်ဒီနှစ်ဆန်းပိုင်းမှာတော့ပထမဆုံးချိန်မြောက်ကိုရီးယားရောက်ခဲ့တော့က CIA အမေရိကန်ဖို့ထောက်လှမ်းရေးဖွဲ့ညွှန်ကြားမှုဖြစ်နေတော့ခဲ့တာဖြစ်ပါတယ်အခုတစ်ခေါက်မှာတော့နိုင်ငံချင်းဝန်ကြီးပွန်ပီယိုဟာချက်တပရိကနေ့ကနေစနေနေ့ထိပြောင်းရမ်းမှနေဖို့စီစဉ်ထားတာပါဖိလစ်ပိုင်နိုင်ငံဆိုင်အမေရိကန်သံမတ်ဆွန်ကင်းနဲ့မြောက်ကိုရီးယားသံမတ်တို့တနင်္ဂနွေနေ့ကဆွေးနွေးခဲ့ကြပြီးတဲ့နောက်ပိုင်းမှာဝန်ကြီးပွန်ပီယိုရဲ့ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့ဆက်ညက်နေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်မဂျွန်အွန်းတို့စင်ကာပူမှာထိပ်သီးဆွေးနွေးမှုလုပ်ခဲ့တဲ့နောက်ပိုင်းအခုတစ်ချိန်ကအမေရိကန်နဲ့မြောက်ကိုရီးယားကြားထိပ်ပန်းအရာရှိတွေပထမဆုံးချိန်ဖြစ်တွေ့ဆုံတဲ့အစည်းအဝေးလည်းဖြစ်ပါတယ်
။ရုရှားနိုင်ငံကအချိန်မြင့်လက်ခံကျင်းပနေတဲ့ကမ္ဘာ့ဘောလုံးပြိုင်ပွဲ16သင်းအဆင့်ရှုံးထွက်ပွဲစဉ်တွေကိုတနင်္လာနေ့ဆက်ပြီးရှင်နိုင်ကစားကြရမှာဘရာဇီးနဲ့ဘယ်လ်ဂျီယံတို့အနိုင်ရပြီး quarter final တက်သွားပါပြီ။ဘရာဇီးကမက္ကဆီကိုအသင်းကို2-6မရှိနဲ့အနိုင်ရပါတယ်။ဘယ်လ်ဂျီယံနဲ့ဂျပန်အသင်းမှာတော့ဂျပန်ကဥဆောင်ကို2-2သွင်းပြီးနောက်ဘယ်လ်ဂျီယံအသင်းက3-2သွင်းပြီးတဲ့အတွက်ဂျပန်အသင်း3-2နဲ့အရေးနိုင်သွားတာပါ။ဘရာဇီးနဲ့ဘယ်လ်ဂျီယံတို့ကော်တာဖိုင်နယ်ပွဲဖြစ်မြန်မာစံတော်ချိန်ဆူရန်လ9ရက်စနေနေ့မနေ့အစော17နာရီခွဲမှာကစားကြပါမယ်။ဒီကနေ့မှာတော့ဆွီဒင်နဲ့ဆွစ်ဇာလန်၊ကိုလံဘီယာနဲ့အင်္ဂလန်တို့16သင်းရှုံးထွက်အဆင့်နောက်ဆုံးပွဲစဉ်တွေကိုကစားကြမှာဖြစ်ပါတယ်။တင်းနော်လေးနှစ်ပွဲပေါ်သုံးသပ်ချက်နဲ့ကိုလံဘီယာအင်္ဂလန်ပွဲခံမှန်းချက်တို့ကိုသတင်းလွှာတွေထုတ်လွှင့်တဲ့အခါနှာစင်ကြပါမယ်ခင်ဗျာ။
American Tamara Donald Trump ye season ya American ka ni Europe ko tin twin ne ka ri paw ma akon ne sing ya ga nong to bi kaum me so yin American si bwa yi ko a chi che a thi na si ma phet de lo American dollar 294 billion law a thi na si me kong twe phet de ye let dong pyan mu ri ne le yin san ya nai de lo Europe tamaka ga ni tadi pe lai par de Europe thauk ka ri ne ka pye si ri paw ma akon to bi kaum me ki cha ga lak khan nai sia ma shi bu lo Europe tamaka ga ni pi ga de taok chan ni ga American Kong Day Winji Tana go, Pebu get it, Sanena, Senena, Ba, Sarema, Pioso Tara, Pipare, Manika, you net Kong Day and Wima, Dola, Tayat, Billion Bo, America, my loan with Yagaret, American, Amara, Donald Trump, a phone, and a section about you, Pueblo, Pitting it up to be, American got Gary, go Euga, say Yagan no Kalkanidima, American, Nitta the Manga, Yagan no Kalkan get it, let your jacket, buddy.
Direct from Washington. The Voice of America,
VOA. Today, I'm going to go to the community 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 to the Yezo Nasi Abame. The Kabalo and Sipunijare Piat Kutwe Tujare, Wantazia, Drent Kuaro, Chenrang here, Messai Munet, Langu Demasola, Nasetu and Griga, Seja, Piosuni, Time Bolong Dinga, Nivia Sialine, Clis, Sanya, Suzuan Setonyagu, Gurega, Patia Kanji, Mita Lia Kan, Kwama Pian, Twisong, Gepiro, Messai Kian, Kianwena, Son Zulanla, Nayet, and Inan in Yaga, Tipu, Piosu, like the Dream Machipare, through. Peking, Yamaku, only the Guria Niketo Nambule, Tangi Dane, Ningangake, the Mari, Wambio, Juan Nijabi, Luade, Kunidu, Layo, Pibu, the Pinsin Nijavavi, Dikisha Sabiro, Pitching Rega, Ninja Mabia, Santi Biro, Dream Pibu, Nide, VOE, Tangis, the Rinda, Maimara, Celebiro, Topia Pivoli Messia.
Time Bolo, Dinga, Nidia Siat U, Kalesa Naune, Alobang Satoya Pioso Mugo, the Nangalonga, Keze Yiri. နိုင်ငံတကာကကယ်ဆယ်ရေးတွေနဲ့အတူရှာဖွေခဲ့တာဟာဆယ်ရက်ကြာတဲ့နောက်မှာတော့ပြန်တွေ့ခဲ့ပါပြီ။ကလေးတွေပြန်တွေ့တဲ့အကြောင်းချင်းရိုင်းခရိုင်အုပ်ချုပ်ရေးမှုနှလုံးသက်ကအခုလိုအတီးပြုတ်လိုက်တဲ့အချိန်မှာနားထောင်နေသူအားလုံးကပျော်ရွှင်သွားကြပါရဲ့။ သူပြောသွားတာကတော့ Along six long jones are jammers on a city barre, Tabi make a yellow man nigaro, sell low near Omave, Genoroha, Calerigo, Duyalu, Yirigo, Sotolayara Pite, Caleria, Jamma in at the Takuta Muri Lopo, Sayawini, Sita Puerigo, Lopo, Losan Nivare, so we pure Dorava. Any Calerigo, Duya Niagaro, Jagurema, Shire, Patia Kanji Lutin Zatare, Niane, Vita Liaga, sang out the Kuma, Twishi Gerardo Suvare. သူတို့တွေဟာဆယ်ရက်ကြာအစာရေစာပြတ်နေတဲ့အတွက်သူတို့တွေရဲ့ကျန်းမာရေးတွေဆောက်ရှောက်မှုပေးဖို့အတွက်ဆရာဝန်တွေစိတ်ဝင်စားနေစစ်လွတ်ပြီးအရေးပေါ်ကယ်ဆယ်မှုတွေလည်းဆက်လုပ်နေကြပါတယ်။ဂူလန်တစ်ချောင်းမှာလည်းအောက်ဆီဂျင်ဘူးတွေကိုချိတ်ဆွဲထားတာပါ။လှန်ဂူတွေကကလေးတွေကိုကယ်ဆယ်ရေးအဖွဲ့တွေကစတင်တွေ့ရှိချိန်မှာတော့ကယ်ဆယ်ရေးတွေမှာပါဝင်တဲ့ကယ်ဆယ်ရေးလုပ်နေတ ทุกคนนั่นนั่นว่าเสียใจนะว่าเสียใจแต่ว่าวันวีคและมันเดย์ยูฮับบีนเฮียร์เทนเดย์เกิดอะไรขึ้นวันนั้นจ้าตารีอะงาโรดิยาวลาจ้าบีมีอาชีลาจ้าบีเสียใจจ้าบีมิโนยันเสียใจแต่มาเรื่องคลีดิเวสุบีกงบิวจังยี่เด็กเพื่อการเดินทางเลยยุติมาปัสสิบาร์เอ็มไทยนั่งเงี้ยเชียงรายขยายเมื่อไซมิโนเรก้ากบาลเลสที่ยี่ตัวมีเลปเปอร์เลสีเด มีเอาเจ้าหลังกูด้วยงูท้ายลุงเอ๋บอลลูนติงอ่ะเจ้าหน้าลุงเอ๋สนับสนุนเนี่ยนี่เป็นเสียตัวอุรุฮ่าลุงเอ๋เลยเสียแข่งอ่ะเลปไปยังเจ้าสงสารเงียบบ้า ตัวเรียแต่ดีก็รอแต่สักเดือนนี้ก็เลยสักคนหนึ่งอยู่ในพิบีพอลงนี้เปล่าก็รอแต่เมื่อสั่งงานนี้อยู่ลุงเอ็ดอุปยาไปตัวเรียฮะกูก็เลยเปลี่ยนทัวร์มาตั้งใจอยู่ในวันลาเรื่อยๆเปลี่ยนทัวร์พอแค่ตัวเดียวตัวกูอันนั้นไปนี่ก็แต่ในงานเราใจหน้าตามก็ในงานเราก็ว่ากูยิ่งดาวบีนี่บางส่วนเนี่ยเกษตรยี่หรือเด็กขามาเลยยี่หรือเอต้าสี่หรือจังเสียใจแค่แค่เมื่อวานยิ่งสั่งเงียบไปเลยท้ายยี่เดือนเนี่ย นั่นก็คือเจ้าเย็ดตัดดีนี่ยามแบบเจ้าจูบันอัตโตเกบีก็เลยได้กูเปลี่ยนตัวในบูดด้วยตัวเองเลยแกทบทวนด้วยแล้วตลอดจะมาอีสักชั่วโมงหรือลูกบูดด้วยเลยจะเชื่อเราสองนี่จ้าล่ะวะถ้าหาทางสุยาเย่ลูกบ่มาเสียดนาทามุตาวันยิ้มหรือกูเปียดานี่ละพี่บาร์เลยทางสุยาก็รอก็เลยได้กูเปลี่ยนตัวได้ยุติหนี้กูเลยทายยี่เปียดานี่บาร์เลยเช่นไม่มาตรียมปีบูดอรับพี่บาร์เลย
รู้เห็นอะไรกับบ้าวมาคุยจังสักสมุขยังทรงพิเดลูกุลธรรมกาตุยมุจูอันตุนิโยกูตระสกับเบวาร์เลยเนี่ยมันยังไงนี่ทวีลาเรื่องยันดูกาเดทบ้าวมีอาสวยลูกอัจฉริกูสังสิบุตรเวมิสเตอร์กูตระสกับบ้าวอุกชาเนตูเบงลาดิสเนงาอุจุเลงาตีเนเนียนนี่มาตัวยักษ์เสียรับพี่ปาร์เลยอภิสงฆ์ทักขิมยุติกับตัวพี่ปาร์ลีเมื่อกุลธรรมกาตุยมุจูอันตุนิโยกูตระสเนกับบ้าวอุกตาเชียงยงเคมรูฮา แต่นี่เรื่องนี้มาแต่ก็มีกูอยากเข็ดไปแต่เงินเดชวันนี้จะเช็คหาสินันเนี่ยด้วยส่งแก่เดลูแต่เนี่ยล่ะเนี่ยมารอรู้จักคนในนี้ว่าโคลงนี่เลยก็สัตว์ภาษาก็รู้จักดูการเดชการเรื่องตัวอยากเข้าใจรึเปล่าที่รู้จักดูการเดชการเรื่องอยากดูแรงตัวข้างซ้ายเนี่ยละด้วยจีกัวหัวเนี่ยจะไปที่รู้จักเรื่องกับพ่อมาคุยจะเสียสันได้ข้างยังจะไม่ได้เลยมิสเตอร์กูดาร์สตาร์เปียวไปเลย
เอริพี่เจ้าดีเลยมาสนุนเดจ้าลูกคุยชอบมือเนี่ยสนุนนี่เลยตัดพี่ตาอารมณ์จริงขยันละเอ็นดูยูอารีมีชูขยันละลูอาจารย์พมุรีจีจีมามาป่าวนี่รำมุจีกัวเบอกางซงพี่เจ้าดีเลยกัดคู่พี่ไหนมาเลยจันทร์ฮะกุลธรรมกาดูกาเดมาสยามหามินจีพี่เนี่ยแข่งพี่เนี่ยเหนียวไปงูนั่งจริงยาวเข็บบุบาร์เลยรุ่นยารีฮะกบาวมาคุยจ้าเสสันมุขยันซงเนี่ยมาปานิดาทว่ามุ ควยจ้าเสสันขยันสงสุราตอนนี้พิสยามรู้บ่าวตัวหาตัวเองในงานยามาปีเดมาในงานนับพิคุณไม่ยาราลูเชื่อกันจ้าจงพิกูราที่มาพิวมาขันยาบ่าวมิสเตอร์
กูดาร์สฮะนัทเอาชิคุณนี่ตรงอ่ะก็เชื่อภาษากูจะขายเอาเข็บบุตรลูอะคุเซนเนจามาโนทัดกันแล้วเข็ดรับบ่ารู้ยังจ้าดูการ์เดตติ้งเนี่ยชี้ชี้นี่เลยดูการ์เดตสแกนด้วยเช่นนี้ฮะอาจารย์ก็เลยกูสู้อันนี้ละมีนตัวอะไรกับบ้าบังอุกตะเกมการ์
รุ่นจารีกูปั้มบุกุญิบุตรแต่งเลดส์สัวกูเมริกันทอร์นาตั้มบังเลียชิเซกันอูชาทับีมาพิจังพิจารเขียบอะไรทับยังวีบีลีฟเดทเอเวอร์วันแฮสอะไรเงินเรื่องฮะยังดินจ้ากุนดีเดซี่ในทางกุนดีเซกุดากุนดีมียามามิวควายจ้าสั่งขยามากูเจ้ามันนี่ยารามิวอะคุณยิ่งชี้เด่นเอลูจันเอาอย่างจีบอะไรอะคุณจันรู้จ้าเรสแลนด์วิกาจะขยามีเรื่องกับดูเนียนดีมาเนบูจูจ้าเนี่ยทำยูริจูนี่ยารามิวที่กูบุกกลับมาไว้
รุ่นจ้าดูข่าวเดรีด้วยที่ต่างอาเซียนลูกสาวกูยิ่งพี่เนี่ยที่นี่มาชาทับไปเนี่ยดอลลาร์ตันเลียชิเซียเป็นแบงก์เลดิชสัวกูพูดอยู่กูยิ่งพี่เนี่ยแต่กูเนี่ยบาร์เรตูเนี่ยอเมริกันดอลลาร์ตันตรงดังกูชิงเว็บพี่เนี่ยชาทับไปมาพี่จังเลยกับบ้าบังอุกตากาทูรูชาจ้าเจียงยาเกล้าบ้าเมื่อสักกูดูรัสเนี่ยเมื่อสักเคมโนฮาแต่เนี่ยล่ะเนี่ยแบงก์เลดิชนั่งยังกันมาพี่ยังเกน เป็นเงินเดชนั่งยังกันมาพี่ยังเกนเป็นเงินเดชก็ทุกคดีมีอาศัยกุลธรรมกับมหามิญญิโยยูเอ็นเอชซีอามาแต่เรื่องสั้นเนี่ยบุญพี่ลูกเขยบาร์เลยรุ่นจารีทานีเป็นยี่ด้วยยามาสู้อันเนี่ยกุลธรรมกับพ่อจีนนักคู่พี่เดยูเอ็นเอชซีอันเนี่ยยูเอ็นทีพีโรจ้าเลมันยี่ทูทาร์เลยน่าเลยมุสซาจังหัวเอโมยูมายามาสู้อันเล็กขันทาร์เลยเป็นเงินลิมอสเลมสุเรตตงนงโยยามาสู้อันเล็กขันทาร์เลยแบงก์ลิมอสเลมสุเรตตงนงกูบ้าตงมาทาบ่าว
ทวีเมรุ่นจ้าสุเรตตงนงกูกุลธรรมกากาเล็กขันทาร์เดลูอะกุลูน่าเลยมุสซาชงหัวยี่ทูไหนเนี่ยเส้นยาวละระฮะรุ่นจ้ารีจ้าก้ามุนเนี่ยชิลันชิดามุถ้ากูเล็กขันบุลูจังอะดูยิ่งหูจูกะเดียวบาร์เลย
I believe this memorandum of understanding is a first step on the way.
เราจะดีเชื่อแล้วก็มันแล้วมันรู้เปล่าเองแต่มาว่าอะไรไหมชาวยามเป็นแล้วเนี่ยหาเชื่อเลียบไหมเป็นแล้วก็มันสูบประมาณเชื่อเนี่ยสัตว์เลี้ยงมาวะกูเชื่อมาพี่มาสูบอะไรขันทารากูเลียบีลงมาพี่แม่ตัวมูที่เราเล่าอะไรวะกูรู้รู้จักทุกข์ได้เจ้าตั้งนานปอล่าได้ยังไม่จบตาวันสีดูฮะยามาสูบพี่เต๋อรู้กูเลยทำกากาเล็กขันทาร์จาวเนี่ย
ကျတနာရဲ့အရင်းမြစ်ကိုလူတွေကမေ့နေထားကြတယ်လို့အခုဒီလေနိုင်ငံတကာအတိုင်းဝန်းကနေမတားရှိနိုင်သေးဘူးလို့လည်းပြောပါတယ်။ဒါကြောင့်1986ခုနှစ်ကစပြီးအခုပရမဇုံကျင်းဖြစ်နေကုလသမဂ္ဂလုံခြုံရေးကောင်စီမှတင်သွင်းဆွေးနွေးဖို့အတွက်သူလုပ်ခဲ့တယ်လို့လည်းပြောပါတယ်။
ဒီကြတဲ့အတိုင်းမှာပဲနိုင်ငံတကာအတိုင်းဝိုင်းမှာဒီကိစ္စအတွက်သဘောထားကသိပြီးတော့ကွဲလွဲနေပါတယ်။ဒီပြဿနာအတွက်အားလုံးမှာတာဝန်ရှိပေမဲ့သူ့ဘက်ကတော့လုံးဝတာဝန်ယူချောင်းနေတကယ်တော့မြန်မာနိုင်ငံမှာဒီပြဿနာဖြစ်ပွားရတဲ့အကြောင်းကအဆုံးမှာတော့မြန်မာနိုင်ငံမှာပဲလုံးဝတာဝန်ရှိချောင်းနေထောက်ပြခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ် Anthony Guterres ဟာ ကမ္ဘာပံ ဥက္ကဋ္ဌ ချင်းမြောင်ကင်ဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi နဲ့ ကုလသမဂ္ဂလူ့ရေးရန်ပုံငွေအဖွဲ့ UNDPA ဟူဆောင် ဒါရိုက်တာ Natalia Kenem အပြင် ကုလသမဂ္ဂအကြီးအကဲအရာရှိကြီးတွေလိုက်ပါပြီး Bangladesh နိုင်ငံ နှစ်ရက်ကြာခီးစဉ်တွားရောက်ခဲ့တာဖြစ်ပါတယ်
Talking News တပါခင်ဗျာ ညနေကမှာအဖမ်းဆီးခံ Riders တရင်တော် နှစ်ဦးဖြစ်တဲ့ ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုကိုတရားရုံးကဆွဲချက်တင်းတင်းမတင်းနဲ့ ဇူလိုင်လ 9ရက်နေ့မှာဆုံးဖြတ်ဖို့ရှိပါတယ် လူခွင့်ရေးဖွဲ့စည်းတွေကတော့မြန်မာတရားရေးစနစ်ပေါ်မှာ ယုံကြည်မှုနည်းနေတာကြောင့် တရင်တော်နှစ်ဦးပြန်ပြီးတော့လွတ်ပါမလားဆိုပြီးတော့စိုးရိမ်နေကြပါတယ်ဒီအကြောင်းအကြောင်းဆိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
6လကျော်အဖမ်းဆီးခံထားတဲ့ Writers တရင်တော်ကိုဝလုံးနဲ့ကိုကျော်စိုးတို့ရဲ့အမှုကိုပတ်လပ်ပြီးတော့သူတို့နှစ်ဦးကိုပြန်လှုပ်ပေးဖို့ Human Rights Watch လူခွင့်ရင်စောင့်ခြင်းမှုအဖွဲ့ကဇော်လန်လ 9ရက်နေ့တနင်္လာနေ့မှာဆုံးဖြတ်မယ်လို့ဆိုပါတယ်။တရင်တော့ကိုဝါလုံးကတော့သူတို့အမှုကိုတရားရုံးကမျက်မျက်တတဆုံးဖြတ်ပေးလိမ့်မယ်လို့မျှော်လင့်နေတာပါ။တရားစီရင်ရေးကိုလည်းကျွန်တော်တို့အပြေးအဝယုံကြည်ထားပါတယ်။ဘာလဲဆိုတော့ကျွန်တော်တို့နိုင်ငံအတွက်ဟိုဒါကဥပဒေစိုးမိုးမှုဘယ်လောက်ရှိတယ်။တရားနာတာမှုကဘယ်လောက်ရှိတယ်ဆိုတဲ့အနေအထားမှာဒါတရားရုံးကမျက်မျက်တတဆုံးဖြတ်ပေးလိမ့်မယ်အနေ Human Rights Watch ลูกควีนสร้างจิมุอภิเษกก็ไม่มาเตียไอ้สนิทกูยุ่งจิมุเต็มสิบเอาไม่นั่งมาลุลละเตียไอ้สิ่งนี้สุราไม่ใช่ที่ราจองเตียไอ้ยุ่งอ่ะเบเบกูจำเลยสุรากูตีบุกเข็ดเลย Human Rights Watch
อภัยเอออาชาอีอาหนุนใจมูเบรดแอดแดมส์ก็วิโอเอโก้เปล่าเลยเตียไอ้ยุ่งอ่ะเบลูซุ่มเพียบเลยสุราดูดมีมีอาเพียนี่บ้าเลยมันแกเนี่ยลุยกูเบลูลิมละเสด็จเยียพิอาบีรากูคำลาสุรามาตีหน่อยมั้ว
ไปจากนั้นสุดแล้วแต่ที่พอจีบงูเชิงกูเรียกจะเปลี่ยนแล้วทิ้งที่เดิมไม่ใช่เลยดูเลยสมเพียงไหนเนี่ยเดี๋ยวดูจีดูสิ่งนี้เลยไม่ใช่บ่าวดูแลเด็กเยอะเพื่อสุดแล้วไม่ใช่บ่าวเยอะวิกาเสด็จกูเสียงแค่เนี่ยละวะแล้วจะคุกเกี่ยวกับนั่งยืนเนี่ยสายเด็กสมเพียงเชฟเชฟไปเลยไหมที่เกิดเตียยุงก็ได้กูว่าลุงกูต้องมาพิเวตรงมุกุสับบีโร่เยี่ยยุตัวเมื่อสุยเนี่ยนั่งยังไงพี่อาร์ดีกูเรียกปูบีโร่มีอะไรมาการ์ดตีช
associations around the world are.
Human Rights Watch apwe apa awin gaba de wan lu khun yin san ya apwe de ma ka ba. Kula da ma ka phaw win nai ngan ri ga ba. Di tadin daw de ye a mu go pa la be bu. Thuru go ye yu tha ra ga ma man kan bu. Tadin daw de go lut pe tin ne lu pin pin tan tan pyo tha bi ba bi.
Roger tadin daw ko wa lou ne ko jaw so u lo go yakai pi ne lou nyu yin ne san ne a ye chi de sa wa sa ran de let we twet shi da chaung ta ha. နိုင်ငံတော်လေးဝက်ချက်အုပ်ဝင်နဲ့ညှိစွန်းတယ်ဆိုပြီးတော့အစိုးရကတရားစွဲဆိုထားတာပါပြီးခဲ့တဲ့ဒီဇင်ဘာလကလေးကသူတို့နှုတ်ဦးကိုဖမ်းဆီးပြီးတော့စစ်ဆေးမှုတွေကျင်းကျင်းပြုလုပ်ခဲ့တဲ့နေရာမှာတရားလူပြတပ်သိ23ဦးကိုစစ်ဆေးခဲ့ပါတယ်ကိုယ်အလုံးတို့ကတော့သူတို့ဟာထောင်ချောက်ဆင်ဖမ်းခံခဲ့ရတာဖြစ်ပြီးအစိုးရဘက်ကဆွဆွဲသလိုနိုင်ငံတော်လေးဝက်ချက်ဥပဒေကိုလည်းသူတို့မချိုးဖောက်ဘူးလို့ညှင်းဆိုထားပါတယ်တကယ်လို့သူတို့နှုတ်ဦးမှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်ထောင်ဒဏ်14နှစ်အထိပြစ်ဒဏ်ချခံရနိုင်ပါတယ်
ကိုကျော်အောင်လည်းပြောပြသွားတာဖြစ်ပါတယ်။တနင်္လာနေ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေအပြီးဘရာဇီးနဲ့ဘယ်လ်ဂျီယမ်တို့ကွာတာဖိုင်နယ်တက်သွားကြပြီးတော့အင်္ဂါနေ့မှာဆွီဒင်နဲ့ဆွစ်ဇာလန်အင်္ဂလန်နဲ့ကိုလံဘီယာတို့ဒုတိယဆင့်ရှုံးထွက်ပြိုင်ပွဲတွေနောက်ဆုံးပွဲစဉ်ဖြစ်နေရှင်ပြန်ကစားကြမှာဖြစ်ပါတယ်။နောက်ဆုံးကန်သွားတဲ့ပွဲနှစ်ပွဲပေါ်အနှစ်ချုပ်သုံးသက်ချက်နဲ့ဒီကနေ့ကစားကြမယ့်နှစ်ပွဲတွေကမြန်မာပြိတ္တကြိုက်အင်္ဂလန်သင်းရဲ့အလားအလာပေါ်ခန့်မှန်းချက်ကိုကိုကျော်ကျော်သိန်းကစူးစီးပြီးတော့တင်ပြထားတာနားဆင်ပါ
ပြန်ပွဲမစခင်ကတည်းကဘူဆွဲနိုင်တဲ့အသင်းတွေကိုခံမှန်းကြတာတွေထဲမှာအမြဲပါတဲ့ဘရာဇီးအသင်းဟာအားလုံးတွက်ထားတဲ့အတိုင်းပဲမက္ဆီကိုအသင်းကိုနှစ်ဂိုးပြန့်တဲ့အနိုင်ရပြီးကွာတာဖိုင်နယ်အဆင့်ကိုတက်သွားတာပါ။ဒါပြင်ဘယ်လ်ဂျီယမ်အသင်းဟာလည်းအာရှထိပ်ဒီဂျပန်အသင်းကိုနှစ်ဂိုးအထိသွင်းခံထားရပြီးမှနောက်ကနေလိုက်ကစားပြီးသုံးဂိုးနှစ်ဂိုးနဲ့အနိုင်ရသွားပါတယ်။ဒီ ကျွန်တော်တို့ခမ်းမနဲ့ထမတော့ဒီနှစ်သင်္ကန်းတော့ဒီနေ့ကတက်သွားတယ်ဗျာဒါပေမဲ့လည်းကျွန်တော်တို့အာရှအသင်းပြင်နဲ့ဂျပန်ရဲ့ကစားကွက်ကတော့ဒီနေ့လေတော်တော်လေးကြိုးကြိုးစားစားကစားတာပြည့်တယ်ကိုအာရှအသင်းကတော့ခုံယူရဖို့ဗျာဒါပေမဲ့လည်းဘယ်ဂျီယန်လည်းသူကထိုက်တဲ့နေနဲ့ကစားတော့သွားတယ်ဒါတော့မြင်ရတယ်ဗျာဒါကြောင့်ဒီနေ့သင်ရတော့ကိုတက်ထားတဲ့အတိုင်းပဲနှစ်သင်းစလုံးတက်
ก็ดีเนี่ยทั้งที่ในไทยได้ป่วยด้วยดูการเรื่องภาษาว่าเลยเวียดนามจะเป็นป่วยหรอจะมาเป็นเวียดนามก็ใช่เลยก็เช่นแบบว่าสุดๆดูนี่เนี่ยดีเวียดนามก็ถ้าเราเลือกยืนเฉลี่ยอยู่ที่เด็ดดีสถานที่ดีแต่สิ่งอะไรมาเช่นแบบฟังลมปูนั่นสิเด็ดดีก็ดีเวียดนามเป็นยังไงเราปูยืนยืนกันเราดีเวียดแต่ว่าเรื่องเดียวว่าสถานเราเดียวเราปูไปเลยอะไรเช่นนั้น
แต่ละอย่างเนี่ยชัดดีตลอดเลยนะพี่ถ้าใครมุดตาไปก็ได้แต่ละมาเลยเลยอะไรเงี้ยไอ้เช่นเราไปมาคุยกันยาละตอนเช้าดีเว้ยอันไหนอ่ะเดี๋ยวที่เดินได้ถ้าเดี๋ยวนี้จะมาดีนะเชื่อดีจะฟังฟังอยู่ตลอดอยู่ฟังอยู่ยาอิงกันนี่มาเก่งจังไหมสุดที่เนี่ยสุดเลยนะพี่อิงกันเนี่ยกูเลยมีอาบวยวิหารเสียชอบดินช่วงที่เสียน้องส่งพวยจริงหรือเปล่าเลยที่เทมามาเนี่ยมาบริเดียร์มีอาซูเนี่ยเดี๋ยวอาบีจ่าเลยอิงกันเดินหาเลยมีอาเน
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကျွန်တော်တို့ကဝါကမအားလုံးကဖြစ်အပါသေးတဲ့ကစားတာတွေ့ရတယ်ဒါပေမဲ့လည်းကျွန်တော်တို့ကဝါကမအားလုံးကပောက်တီကပောက်ချာတွေဖြစ်နေတာတွေ့ရတယ်ကျွန်တော်အသိကြီးတယ်အသိကြီးတစ်ခါသွားတယ်เนาะဒါပေမဲ့အင်္ဂလန်ကတော့ကျွန်တော်အားပေးရတယ်အဲမှာပါတဲ့အတွက်အင်္ဂလန်ကတော့ကိုလံဘီယာကိုကျော်တက်နိုင်တဲ့အင်အားတော့နည်းနည်းလေးပါနေတာတွေ့ရတယ်ဗျကိုလံဘီယာအသင်းကအခုရှုံးထွက်အဆင့်ကနေကွာတာဖိုင
အခုပွဲကတော့အကျိတ်နဲ့ဖြစ်လိမ့်မယ်လို့ကိုဝင်းကျော်မင်းကတုံ့တက်ပါတယ်။ကိုလံဘီယာနဲ့အင်္ဂလန်ပွဲကတော့အုပ်စုတင်ပွဲတွေမှာတော့ဂိုဒီရှုံးမတ်တွေ့ခဲ့တယ်။ဒီအတင်းနဲ့တန်းလုံးကတော့အကောင်းဆုံးပုံစံရှိနေတယ်လို့ကျွန်တော်လည်းယူဆနေတယ်။ဒါဆိုတော့သူအတင်းနဲ့တန်းလုံးမှာဒီလာဆင်ကစားလုံးမှာကောင်းနေရှိနေတယ်။အင်္ဂလန်ကတော့ဟာရီကိန်းလိုမျိုးဒီအခုလက်ရှိစပါးဖလားကိုတင
အဲ့တော့အင်္ဂလန်လက်ကောင်းဆုံးပုံစံရှိနေတယ်။တစ်ဖက်ကဒီတောင်ဝေကထေဒီကိုလံဘီယာလည်းဒီသူတို့ရဲ့အင်္ဂလန်ဥရောပအသင်းတွေနဲ့တွေ့ရင်အကောင်းဆုံးပုံစံရှိနေတဲ့အသင်းတွေဆိုတော့ဒီဝေကွဲကောင်းတဲ့ဝေတော့ချစ်လာလိမ့်မယ်လို့ထင်ရကြ။အင်္ဂါနေ့ပထမဘောဖြစ်တဲ့ဆွီဒင်နဲ့ဆွစ်ဇာလန်တို့ဟာနိုင်ငံတကာပွဲတွေမှာ29ကြိမ်အထိတွေ့ထားမှုပဲမေကမ္ဘာဖလားမှာတော့ပထမဆု jin, twin go round the goma, shimitahu bow. Tajo, tin a dim boy ale, a pian lamp chile melu, kamanja barakamia.
Kujojo de, Suzi, tempia to rapipare, fuiga, ingani minafe, si senego, celebio, tolum binibare. Vuyo, champusa, yita, people lure. Titishin, down so judging as we in Genoa, Emilisara, Burmese@vuenews.com, chiparasna.
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ32နဲ့40ရှစ်အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ196နဲ့မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့ 92.32 နဲ့စနေတနင်္ဂနွေမှာ 90m 190ကပါခံယူနားဆင်နိုင်ပါတယ်။
ဒီညကုနာရီအစီအစဉ်ပြည်ပြင်းည7:30မှာတိုင်းဒိုမီတာ20.32နဲ့လိုင်းလမ်မီတာ190ကနေပြန်လည်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com
မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ဒီမနေ့6:00ကိုရှိပါပြီ။ တော်ရရှင်တို့နားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းတို့မီတာ24လေး50 90 kHz 15 ခွန်9ဟာပါဒုချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကင်းအင်္ဂလိပ်စာသတင်းစာကိုလည်းနားဆင်ကြရမှာပါ။အပတ်စဉ်အစီအစဉ်တွေတ
Shide, the Cambodia Nanga and Dre, Eddie Taikan Amyazu, the La Inlagaha, Dola Tong
Wunji. Aro, Siwai, Kanagu Tolun Kama, Nasi Abu Shibare, Tabin Tudas only American Queen Sissing Ule, Tinsep Bill Machibare, who is on all Kaba Media Rega, Yamanang and Jangu, Kongo Timpia Pibame. The Chenonga, Yamanang and Po Danka, Ye, you Piso Moody, Pilopo, don't have Pigadu. Teludomat, Mitch McConaughey, a good nota de Jane Pilopo Kisamaro, Han da Pilu Nirejo, Shibani Matani Yita Tare Somago, Washington Post, Tenizama Payavare. Mimaning and a Luku in a democracy to a Yazuni to Kuya Livon de Bundio, Juba Ato Kede, Teludomat, Miazu Gonzo, Mitch McConaughey, Mimaning and Ine, Ruinya Yesisago, Pumobido, Lita Gusak, Kendra Sawyasivu, PRPD and Ine, Ubri de Dia. Taman, Piatani Kisamaro, Hanta Tao, Duga Usambido Pilo Nivare. Republican Teludoma McConaughey, the Chenogam Yama, Say Suyapo, Pintane, Siwaya, Danka, Yeju, Peso Moody, Chamao, Diga, Kanganagani, Usong, Sushagadu, Upibare. Adioma Chamakade, Yeju, Danka, Peso Moody, Natown, Sacha Kunima, Pianpido, Yotin Pirava. A Gulo do ye Hantare, Luya Jow, the Chenoga do, Mima Yin, Pata Yin. Artayago Mahameji Pi, Tama, Kedare, Washington DC, Lukun Yi, Nozo, Luchaduriha, and other thing, Chiki Jabare. Ruinya Yikisabo, Yamasuya Baga, Kaintu, Losong Nidari Bo, Sechin, Pownijare, Adi Lukun Yi, the Mariha, Mr. McConaughey, Kabyaki, Lodu, Yama Yapet, Kongo, Dong Sansuji Bo, Kurati, Tisa Shinidu, Apie, Susue, Pitting, Wivan Nijare, Lujita Tabare. Gupin, Apipiha, Power than a case of Mobau, you muse like Sinin Peshamu Suraha, a three more case of Mobau. McConaughey at Maima, Toroko, Mayonti Losia, Kone, Pipia Bellu, and Mima Pore, Congrat Ludo, Dawenchi, Uga, Pioga de Lule, Popia Tavare. Yama sit, Gonzon Nepo, Tidola Guine, the Cha Pimata, Yeu, Chama de Danka, Yeu, Peso Mupilopo, Elwurigo, Teludo Republican, Padia, Matt John McCain, Teludo Democrat Party, Matt. Pinkarinoga, Tindunga, Pipido, Teludo, Nanganjaya, Comedica, Fifoila, Dima, Dipugabi, Alari Uri Jantaku, Auludo Male, Mila, Dima, the Kenneth, Taukan, Gajabi, Pibare. D Uri Jantakuza Longu, a Teludo, a map, Miazuya, Gonzon Pite, Mets Pagoniga, Hanta, Pesumu, Pilonida, Pibare. D Danka, Yeu Muga, Dong Sansuji, Soyau, Arne Dong, Piluda Pitello, Yusajau, Mr. Miss McConaughey, Pibare. Dong Sansuji bought Taukan Duriga Adi Cheku, the Bodu Jadalu, Teludo, a man Miazuya Gonzoha, Washington Maside, Udido, Dong Sansuji, and Mesui Pitelule, Sujabare. Do ye Dong Sansuji bought Yongi Muha, Nepal Miazua, Yusu and Nevi, Dosuha, Sitane, Sassan Yong Yashiao, Gonzon, Giovanni du Pitelu, Lexan Tadu Pijone, Yita Tavaresmia. Ruinaria Niaku Bian Majolani Rajam Yamavega Puntare Bian Lexan is Kanima Baduma Missive Pinides will be all Deca Tribune Drinzama Yida Tarago Sebi Tempia Biamas we know Transit Gandu Kore Yamananga Yakambine Duma Punli Tare Jagan Bian Lexan is Kaniha the new Bingladesh Nangani Bian Wuyalare Ruinja Diangaze Lexamu to Pinsin Tajavare Dabime Miadoa Pino Sakanima How long Pinidago Duni Yavare Nangame Lunezu Duka Deriha, Dudogu, Trapion, Jampe, Monto, Kejare, Niagu, Pian Twajama, Jauni Jaraba. Yamanang and Begale, Gutinti, Yenualum, Hodova, Usuragu, Dede Chaja, Yonki, Lekan Lao, Piatabu, Lalo Lala, Ato, Juvanamu, Maduya, Wulu, Yida Tabare. Ogula doing sudden people at Jamper movie job. The campaign name Yabangani, Twabi Doyadu, Kona Tainla Shire, Ruinja Muslim in Nega, Naya Lockdown, Mapide, Yi Dreda, Piane, Chichabu, Yoshi, Lagajabare. Bangladesh Garo, Dilu Dio, Pian Toya, Suragu, a team of Buzalu, Nia Pianle, Posong, assistant Kutigu, Musa, Dulu. Bangladesh, Doka, the Yia, Commissioner Miniga, EFB, the Rinsanago, Purelu, Yita Tabare. Gulu Doka, the Pianle, Lexan, assistant Nang Niniare, Dole. Nanang and Jama, Sasan, you will take a machine in this at the pin. Yita Tavares, yeah.
Torasina, yeah. You don't know Yanya in Yilaga, and Satya Zu Pinlo, Satyajin, Siwigo, Lame Zulain, Satyaka Salo, Nayaja, Nibiroma, Jimba Melu, Suyaga, Jinya Tavare, a Jinjin, yes, she signed Bima, Jimba Bidomen, Yilagane, and Naga Yanya Yi Lala Lipo. ตอราชินีရဲ့အမြင်တွေကိုဇူလိုင်လ3ရက်အင်္ဂါညတရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1နှစ်3996နှစ်
VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လိုင်းအစီအစဉ်ကကြိုးစားပါတယ်ခင်ဗျာ။အင်္ဂါညတိုက်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ဒီကနေ့ည9:00မီတိုင်ခင်
Living hand to mouth.
Pibari, Salumbanga, L-I-V-I-N-G, Livinga, L-I-V-E, Live Sure, Sagalunga Labido, Teshini Tainago Sura Pibari, H-A-N-D, Hanga, Le, T-O-Tuga, Ma, M-O-U-T-H, Malka, Bazasuro, Sagwaikunye, Taya, Tibegaro. ဘဝရတီတာလက်ကဏီပစာဆိုပြီးတော့အသေးပဲရပါတယ်ဒီသုံးဆင်းတဲ့လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1900ရာနှစ်ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်လူတွေကစီးပွားပြည့်တိတ်ကျတဲ့လွန်လာလို့နောက်ထမင်းတတဘေတော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်လက်ထဲမှာစားစရာရောက်လာတာနဲ့ပစာထဲတန်းထရမယ့်အခြေအနေမျိုးမှာ
The Browns have three kids. The husband recently lost his job, so the family is now living hand to mouth. The Browns have three kids. The husband recently lost his job, so the family is now living hand to mouth. Living hand to mouth.
ကျွန်တော်မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာမဟုတ်ရင်းစုံစီးပွားရေးကဏ္ဍကိုကြားပါမယ်ပြောနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်လာတာနဲ့အမျှဒေတာဝင်းအင်းကြီးနိုင်ငံတွေမှာတရုတ်ရဲ့ယင်းနှိမ့်မြုပ်နှံမှုကလည်းတိုးမြင့်လာတယ်လို့ကမ္ဘာလက်ခီးသွားတွေကလည်းအဲ့ဒီယင်းနှိမ့်မြုပ်နှံမှုတွေနဲ
တင်ပြထားတာနားဆင်ပါခင်ဗျာ
လွန်ခဲ့တဲ့9နှစ်လောက်တုန်းကတော့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွန်ပင်မှာအဆင့်မြင့်ဇင်ခံတိုက်ခန်း1500လောက်သာရှိခဲ့တာပါ Mike Frank HMA အကျိုးဆောင်အဖွဲ့က Bronze Weevil ရဲ့ အဆိုအရကတော့အခုအဲ့ဒီလိုတိုက်ခန်းအရေးအတွက်ဟာ9000ကျော်လောက်ရှိလာပြီလို့ဆိုပါတယ်အခုနှစ်ကုန်ပိုင်းမှာတော့ဖနွမ်ပင်မြို့ပေါ်ကအစင်းမြင့်ဇင်ခံတိုက်ခန်းအရေးအတွက်ဟာ 9000အထိဖြစ်လာမယ်လို့သူကပြောပါတယ်လူအတူချင်းစီရဲ့တနစ်တာဝင်ငွေဖြန်းမြအမေရိကန်ဒေါ်လာ1300လောက်သာရှိတဲ့ဒီကမ္ဘောဒီးယားနိုင်ငံအတွက်အဲ့ဒီတိုက်ခန်းအများစုရဲ့တလအင်္ဂလကဟာဒေါ်လာ1000ဝန်းကျင်ရှိမယ်လို့ဆိုပါတယ်တိုက်ခန်းအများစုဟာအိန်းနီးချင်းအာရှနိုင်ငံတွေအထူးသဖြင့်တော့တရုတ်နိုင်ငံက
ကမ္ဘောဒီးယားဖွံ့ဖြိုးရေးကောင်စီရဲ့အဆိုအရ၂၀၁၃ခုနှစ်ကနေ၂၀၁၆ခုနှစ်အတွင်းတရုတ်နိုင်ငံကရောက်လာတဲ့ယင်းနှမြုံနှံမှုငွေကြေးပမာဏဟာအမေရိကန်ဒေါ်လာ၅.3သုံးဘီလီယံနှစ်စဉ်အားဖြင့်၁ဘီလီယံစီလောက်ရှိနေတာကြောင့်ဒါဟာနိုင်ငံခြားတိုက်ရိုက်ယင်းနှမြုံနှံမှုတွေထဲမှာအများဆုံးဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံအတွင်းမနစ်ကနိုင်ငံခြားတန်းပြည်တွေအားလုံးကလာရောက် ဖြစ်တဲ့ Century 21 ရဲ့အကြည့်အကဲပါ။သူကတရုတ်ရင်းနှီးမြှုပ်နှံမှုတွေရောက်လာတာဟာကောင်းတဲ့အကြောင်းပြောပြပါတယ
်။ The Chinese investment in Cambodia is a very very positive move. Is obviously that Cambodia is getting developed much faster in terms of real estate.
ပြည်နယ်ကရင်းနှီးမြှုပ်နှံမှုတွေရောက်လာတာတကယ်ကိုကောင်းမွန်တဲ့လုပ်ရပါ။အင်ချန်မြေလုပ်ငန်းပိုင်းမှာတော့ Cambodia ရဲ့ဖွံ့ဖြိုးတိုးတက်မှုကအရန်ကိုမြန်ဆန်လွန်ပါတယ်။အင်ချန်မြေတိုက်ခန်းဝယ်ရှင်တဲ့သူတွေအတွက်ဘလို့ဟာကိုလိုချင်တယ်ဆိုတော့ရွေးချယ်ဖို့အခွင့်အလမ်းတွေလည်းအများကြီးရှိသွားပါတယ်။ဒီရင်းနှီးမြှုပ်နှံသူတွေကလည်း Cambodia နိုင်ငံပေါ်ယုံကြည်မှုအပြည့်ရှိပါတယ်။ဒီလိုဖြစ်တာလည်းမှန်ပါတယ်။ Cambodia ရဲ့အင်ချန်မြေဈေးကွက်အနက်ကအင်တန်မှတောက်ပနေပါပြီ။
တရုတ်လူမျိုးတွေရဲ့ရင်းနှီးမြှုပ်နှံမှုတွေများလာတာနဲ့တပြိုင်နက်တည်းမှာပဲတရုတ်နိုင်ငံကလာကြတဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်ဟာလဲတိုးလာခဲ့တာပါ2018ခုနှစ်အတွင်းတရုတ်နိုင်ငံကကမ္ဘာလက်ခီးတဲ့တိတက်သမ23တန်းလာရောက်ခဲ့ကြောင်းကမ္ဘောဒီးယားအစိုးရကထုတ်ပြန်တဲ့စာရင်းထဲမှာဖော်ပြထားတာကြောင့်ဒါဟာ2016ခုနှစ်ကလည်းစာရင်း46ရာခိုင်နှုန်းနီးပါးတိုးလာတာဖြစ်ပြီးနိုင်ငံတကာကရောက်လာကြတဲ့ကမ္ဘာလက်ခီးတဲ့စုစုပေါင်းရဲ့22ရာခိုင်နှုန်းနီးပါးရှိပါတယ်ကမ္ဘာလဲခီးတဲ့တွေအဲ့ဒီလိုတဖွဲ့ဖွဲ့ရောက်လာနေတာကြောင့်ငွေကြေးအများအပြားတုံးနိုင်တဲ့တရုတ်ကမ္ဘာလဲခီးတဲ့တွေနဲ့စီးပွားရေးလုပ်ငန်းရှင်အကြီးအကဲတွေအတွက်ဟိုတယ်နဲ့ဆက်တောက်ဆိုင်အစ်စ်တွေလည်းဖွင့်လာကြပါတယ်။လွန်ခဲ့တဲ့3လလောက်ကမှဖွင့်လိုက်တဲ့ Rosewood Phnom Penh Hotel ရဲ့ထိပ်ဆုံး14တက်ဟာမြို့တော်မှာအထင်ရှားဆုံးမိုးမျော်အဆောက်အဦကြီးဖြစ်ပါတယ်။ Rosewood Hotel Company ဟာအမေရိကဥရောပနဲ့အာရှတိုက်အတွင်းဟိုတယ်ပေါင်း50ကျော်ဖွင့်လှစ်ထားတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအတွင်းလက်ရှိဖွင့်ထားတဲ့အဆင့်မြင့်ဇင်ကာဟိုတယ်တွေထဲမှာSofita, Raphael's နဲ့ Soka Group တို့ပါဝင်ပြီး Hyatt Hotel အုပ်စုကလည်းလောလောဆယ်ဖနွန်ပင်မြို့မှာ Hotel အသစ်ကြီးတစ်ခုစောင့်နေပြီး2020ခုနှစ်မှာဖွင့်နိုင်မှုစီစဉ်ထားပါတယ်။အခန်းပေါင်း185ခန်းပါဝင်တဲ့ Rosewood Hotel ဟာမြို့တော်ရဲ့အကောင်းဆုံးရှုခင်းတွေကိုမြင်တွေ့ရနိုင်သလိုနိုင်ငံတကာကအစားအစာပေါင်းစုံကိုချက်ပြုတ်ရောင်းချတဲ့အကောင်းစားစားတောက်ဆိုင်၄ဆိုင်လည်းပါဝင်ပါတယ်။တရုတ်အသည်တွေဟာအကောင်းဆုံးအညွန့်ဆုံးတွေကိုပဲမှာစားကြတယ်လို့ကမ္ဘောဒီးယားရဲ့နာမည်အကြီးဆုံးစတော်ကဲတဦးလည်းဖြစ်အစိုးရပုဂ္ဂလိကပူးတွဲအလုပ်အဖွဲ့ရဲ့တွဲပွဲဥက္ကဋ္ဌလည်းဖြစ်တဲ့လူမန်းကပြောပါတယ
် Chinese luxury you know customer they want to spend good time here very authentic food and very personal
ဝေကြီးတက်နိုင်တဲ့တရုတ်ဧည့်သည်တွေကဒီနိုင်ငံမှာပျော်ပျော်ပါးပါးနေကြတယ်ရိုးရာအစားတောက်ပြီးတော့ဟိုတယ်မှာတဲတဲ့အချိန်နဲ့ခီးသွားတဲ့အခါတွေမှာတူးတဲ့အတွက်တီးတက်အထူးဝန်ဆောင်မှုပေးတာကိုလိုချင်ကြပါတယ်။အဲ့ဒါကကျွန်တော်တို့အတွက်ကောင်းတဲ့ထူးခြားအောင်လုပ်ပေးနိုင်တဲ့ဝန်ဆောင်မှုမျိုးပါ။ကျွန်တော်တို့နိုင်ငံမှာကငွေနည်းနည်းပဲသုံးနိုင်တဲ့ခီးသွားတွေ၊အုပ်စုလိုက်လာတဲ့လူတွေအတွက်ရောကိုပိုင်ဂျက်လေယာဉ်နဲ့လာတဲ့လူတွေအတွက်ရောအကုန်ရှိပါတယ်။ကိုပိုင်လေယာဉ်နဲ့လာသူတွေလည်းရှိလာတော့ကျွန်တော်တို့ဘက်ကမတူညီတဲ့ရွေးချယ်စရာတွေရှိနေဖို့ရည်ကြည်ပါတယ
်။အရင်ကတော့ backpacker လို့ခေါ်တဲ့ငွေကြေးအ ਨੇ ဆုံးသုံးပြီးခီးသွားအိတ်တလုံးနဲ့ကဘာလက်သူတွေအများစုသွားတဲ့နေရာလို့ကလာအတန်ကြာတတ်မှတ်ခံခဲ့ရတဲ့ကမ္ဘောဒီးယားဟာအခုတော့အစင်းမြင့်ခီးသွားလုပ်ငန်းပိုင်းကိုပြောင်းလဲလှုပ်ဆောင်လာတာကာလအတော်ကြာလာခဲ့ပါပြီ။ကမုတ်ပွန်းချိုင်ဝန်းထာရိုးစုဖနွမ်းပင်ရဲ့အယောင်ဌာနညွှန်ကြားရေးမှူးပါပြောင်းလဲလာတဲ့ခီးသွားလုပ်ငန်းအခြေအနေတွေကိုသူကအခုလိုရှင်းပြပါတယ
်။ There are number ones in tourism and also in many countries especially in Asia itself that because
တခြားနိုင်ငံအများစုတွေမှာလိုပဲဒီခီးသွားတွေဟာနံပါတ်1ဖြစ်ပါလိမ့်မယ်။အထူးသဖြင့်တော့အာရှတိုက်ဖြစ်ပါတယ်။ယဉ်ကျေးမှုကြောင့်လည်းဆိုင်ပါလိမ့်မယ်။ပြီးတော့နေကြတဲ့အချိန်ကာလတိတ်မကြတဲ့အတွက်ဖြစ်ပါတယ်။ကဘာပက်ရတာလွယ်ကူပြီးတစ်ကဘာလုံးကအတွေ့အကြုံလည်းရနိုင်ပါတယ်
။ တရုတ်နိုင်ငံကရောက်လာတဲ့အေယာမယင်းနှမြုံနာမှုတွေကြောင့်ကမ္ဘောဒီးယားနိုင်ငံဟာအလင်းအမြန်တိုးတက်ပြောင်းလဲနေပြီးငွေကြေးတန်နိုင်ကြတဲ့ကမ္ဘာလက်ခီးတွေကိုဆွဲဆောင်နိုင်တဲ့အထင်ကြီးအနေအထားတစ်ခုဖြစ်လာနေပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့ယင်းနှမြုံနာမှုတွေနဲ့ယင်းနှမြုံနာတဲ့ပုံစံအပေါ်တခြားနိုင်ငံတွေကရောက်ရတဲ့အတွေ့အကြုံတွေအရအခွင့်အရေးချိုးဖောက်မှုတွေဒေသခံတွေ ဒီနေ့ကတော့ကမ္ဘောဒီးယားနိုင်ငံမှာတရုတ်ကဘာလဲခီးသားတွေရဲ့ရင်းပြတဲ့ပြုတ်မှုဆက်ဆံမှုတွေအပေါ်မကျေနပ်တမ်းတွေထွက်ပေါ်နေတာပါဒါကြောင့်လဲမြန်မာနဲ့တခြားဖွံ့ဖြိုးတဲ့နိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုနဲ့တရုတ်ကဘာလဲခီးသားတွေအပေါ်စောင့်ကြည့်ဆက်ဆံနေကြတာကြောင့်ကမ္ဘောဒီးယားနဲ့တရုတ်တို့ရဲ့ဆက်ဆံရေးဟာလဲဘယ်လောက်ထိခံမလ
င်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်မနေ့ဖန်ဇူလိုင်လ4ရက်နေ့ဟာအမေရိကန်ပြည်အောင်စုရဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်ဗြိတိသျှကိုလိုနီဖြစ်ခဲ့တဲ့နယ်မြေတွေကနေလွတ်လပ်ရေးရယူပြီးခဲ့တဲ့နောက်ပိုင်းကလေးကစုစည်းညီညွတ်မှုရရှိအောင်တည်ဆောက်ခဲ့တဲ့အထိမ်းအမှတ်အနေနဲ့ကျင်းပတာဖြစ်ပါတယ်အမေရိကန်လွတ်လပ်ရေးနေ့အကြောင်းကိုစီစဉ်သူကိုအောင်နဲ့တူမတ်စုမောင်ကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီဘက်အစီအစဉ်ကိုတော့ဇလိုင်က၄ရက်နေ့မှာကြာရောက်တဲ့ American ပြည်တော်စုရဲ့လွတ်လပ်ရေးနေ့အကြောင်းနဲ့ဆက်လက်ရအောင်ပါမဆွမွန်ရေ
ဟုတ်ကဲ့ပါဒီနှစ်ကျင်းပမဲ့လွတ်လပ်ရေးနေ့အကြောင်းမတင်ပြခင်မှာလွတ်လပ်ရေးနေ့ဘလို့ပေါ်ပေါက်လာတယ်လဲဆိုတဲ့အကြောင်းကိုအရင်ဆုံးပြောပြပေးပါလားကိုအောင်အောင
်1986ခုနှစ်ဇလိုင်က၄ရက်နေ့မှာမြောက်အမေရိကတိုင်းမှာရှိတဲ့ British Colony နေမြေ73ခုထဲကနေ British လက်အောက်ကနေခွဲထွက်ပြီးလွတ်လပ်ရေးကြေညာစာတမ်းကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီမတိုင်ခင်တစ်နှစ်လောက်ကလေးကလွတ်လပ်ရေးအတွက်စစ်ပွဲတွေစတင်ခဲ့တာဖြစ်ပြီးအမေရိကန်ပြည်အောင်စုရဲ့အချုပ်အခြာအာဏာကိုအတိအမှတ်ပြုတဲ့ပါရီငြိမ်းချမ်းရေးသဘောတူညီချက်အစအချုပ်ချုပ်ဆိုတဲ့1983ခုနှစ်ကျမှဒီစစ်ပွဲတွေအဆုံးသတ်ခဲ့တာပါအင်္ဂလိပ်တွေကိုပြန်လည်တော်လှန်ခဲ့ပြီးတဲ့နောက်ဒီလွတ်လပ်ရေးကြေညာစာတမ်းမူကြမ်းကိုရေးဆွဲသူကတော့ဗာဂျီးနီးယားပြည်နယ်ကအသက်32နှစ်အရွယ်သောမတ်ဂျက်ဖာဆင်ပါ
အဲ့ဒီကြေညာချက်ထဲမှာဗြိတိန်ရဲ့တတိယမြောက်ဂျော့ဂျ်ဘရင်ပေါ်မှာစန့်ကျင်ရေးသားထားတဲ့အချက်လက်တွေလည်းပါဝင်တယ်လို့သိရတယ်ကိုအောင်ရဲ့
ဟုတ်ပါတယ်ဗျာတကယ်တော့လေလော့ဂရန်ဆိုတာတိတ်အလဲပြောင်းနေများလာတယ်လို့ပြောရမှာပါဒီလွတ်လပ်ရေးမရခင်ကာလတွေမှာကိုလိုနီနယ်မြေမှာနေထိုင်ကြသူတွေဟာတတိယမြောက်ဂျော့ဂျ်ဘရင်ရဲ့မွေးနေ့တိုင်းပျော်ပွဲရှင်ပွဲတွေလို့ခေါင်းလောင်းတွေတီးမိဘုံပွဲတွေလုပ်ခဲ့တာကနေလွတ်လပ်ရေးကြေညာပြီးနောက်ပိုင်းမှာတော့အမေရိကမှာဘရင်စနစ်အဆုံးသတ်တဲ့အထိမ်းအမှတ်အနေနဲ့ဒီဂျော့ဂျ်ဘရင်ရဲ့အခေါင်းပုံကိုမိရှုပ်ပြီးတော့အောင်ပွဲခံခဲ့ကြပါတယ
်လူလူရေရဲ့ဆန္ဒနဲ့ဆန့်ကျင်ပြီးတော့အုပ်ဆိုးခဲ့သူတွေအတွက်ကြုံလာရတဲ့အဖြစ်မျိုးလို့ပြောရမယ်နဲ့တူတယ်နော်ကိုအောင်ရဲ့
သိဟုတ်တာပါဗျာအဲ့ဒီအချိန်ကလွတ်လပ်ရေးကြေညာစာတမ်းကိုဖတ်ကြရင်ပျော်ဝဲရှင်မွေးတွေဆင်နွှဲကြကြီးတက်ပွဲတွေနဲ့အမြောက်တွေလည်းပြစ်ဖောက်ပြီးတော့ဒီလွတ်လပ်ရေးနေ့ကိုကြိုဆိုခဲ့ပါတယ်ဖီလာဒဲဖီးယားမြို့မှာပထမဆုံးလွတ်လပ်ရေးနေ့အခမ်းအနားကို1989ခုနှစ်ဇူလိုင်လ4ရက်နေ့မှာကျင်းပခဲ့ပါတယ်
။ဟုတ်တယ်ရှင်အဲ့ဒီနောက်မှာတော့1981ခုနှစ်မှာမာဆာချူးဆက်စ်ပြည်နယ်ကနေပြီးတော့ဇူလိုင်လ4ရက်နေ့ကိုအများပြည်သူအားလက်ရနေ့အဖြစ်တရားဝင်သတ်မှတ်ခဲ့ပါတယ်။1892ခုနှစ်ဗြိတိန်နဲ့အမေရိကန်စစ်ပွဲနောက်ပိုင်းကာလတွေမှာတော့လွတ်လပ်ရေးနေ့အထိမ်းအမှတ်ကျင်းပတာတွေပိုများလာပြီးတော့1890ခုနှစ်အရောက်မှာတော့အမေရိကန်လွှတ်တော်ကနေဇူလိုင်လ4ရက်ကိုပြည်ထောင်စုအားလက်ရအဖြစ်နဲ့သတ်မှတ်ပေးခဲ့ပါတယ်။1942ခုနှစ်အရောက်မှာတော့ပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်လုံအားကရရှိတဲ့အားလက်ရအဖြစ်ပြင်ဆင်သတ်မှတ်ပေးခဲ့ပါတယ်။
အမေရိကန်နယူယောက်ဒီကာလအလဲပိုင်းမှာကြာရောက်တဲ့ဒီလွတ်လပ်ရေးနေ့ဟာမြို့ချဝါဒရဲ့တင်ကြတာဖြစ်အမျိုးသားရေးအရာအရေးပါတဲ့နေရာမှာဆက်ရှိနေပြီး19ရာစုနှောင်းပိုင်းကာလတွေမှာတော့ဒီလွတ်လပ်ရေးနေ့ကိုရောက်တိုင်းပျော်ပွဲရှင်ပွဲတွေကျင်းပသလိုမိသားစုမိတ်ဆွေတွေလည်းပြန်လည်တွေ့ဆုံပြီးလွတ်လပ်ရေးနေ့ကိုအတူဖြတ်သန်းနေရှိပါတယ
်။အမေရိကန်ပြည်ထောင်စုရဲ့သမိုင်းမှာအရေးပါတဲ့စာတမ်းနှစ်ခုကတော့ဒီလွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေတို့ပဲဖြစ်ပြီးတော့မြို့တော်ဝါရှင်တန် DC မှာရှိတဲ့အမျိုးသားမော်ကွန်းတိုက်မှာပြသထားပါတယ်။သောမတ်ဂျက်ဖာဆန်ရဲ့လက်ရင်းနဲ့ရေးထားတဲ့လွတ်လပ်ရေးကြေညာစာတမ်းမူပွားတစ်ခုကိုတော့နယူးယောက်ဗဟိုစာကြီးတိုက်မှာပြသထားတယ်ရှင်
။သောမတ်ဂျက်ဖာဆန်ကဒီလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့ပြီးစာသားအချို့ကတော့မြင်သာထားပါတယ်။နောက်ဆုံးအပြီးသက်ရေးသားတဲ့ကြေညာစာတမ်းမှာကအဲ့ဒီစာသားတွေမပါတဲ့အတွက်သူအတော်လေးစိတ်မကောင်းဖြစ်ခဲ့တယ်လို့ဆိုပါတယ်။တောင်ပိုင်းကိုလိုနီဒေသတချို့ကိုနှစ်သိမ်းတဲ့အနေနဲ့ကျုံကုံကူးမှုနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့စာသားတချို့ကိုဒီကြေညာစာတမ်းကနေပြဖြတ်ထားခဲ့ပါဗျ
တကယ်တော့လေအသားရောက်ခွဲခြားမှုစနစ်ဆိုးဆိုတာအမေရိကန်ပြည်ထောင်စုတမိုင်းမှာအချိန်တော်တော်ကြာတဲ့အထိဆက်ရှိနေခဲ့ပြီးတော့ဒီမတရားမှုကိုအမေရိကန်သမ္မတအဆက်ဆက်ကတဖြည်းဖြည်းချင်းပြောင်းလဲခဲ့ရတာပါသမ္မတအီဗရာဟင်လင်ကွန်အပါအဝင်1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းကဆိုရင်အမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့တွေထဲမှာအသားရောက်ခွဲခြားမှုတွေကိုအဆုံးသတ်ဖို့အတွက်သမ္မတဟင်ရီထရူမန်ကအမိန့်ထုတ်ခဲ့ရပါတယ်လက်နက်ကိုင်တပ်တရဲ့ဦးစီးချုပ်အနေနဲ့ရောနိုင်ငံတော်သမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမေရဲ့ရည်ရွယ်ချက်ကတော့အသားအရောင်လူမျိုးဘာသာတရားကိုအခြေမခံမဲနဲ့လူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်မှုဖြစ်တယ်လို့သမ္မတထရူမန်ကပြောခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုရဲ့အမြင့်ဆုံးဥပဒေအဖြစ်သတ်မှတ်ထားတာကတော့နိုင်ငံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်ပါတယ်။ဒီဖွဲ့စည်းပုံရဲ့အစမှာအစအစအရာရာပြည်စုံတဲ့ပြည်ထောင်စုခိုင်မာတဲ့တရားဥပဒေစနစ်တည်ငြိမ်မှုရှိတဲ့အနေအထားတရားဥပဒေအရအာမခံချက်ပိုကောင်းမွန်တဲ့အထွေထွေလူမှုဖူလုံရေးစနစ်နဲ့ရရှိထားတဲ့လွတ်လပ်ရေးကိုခိုင်မာအောင်အမေရိကန်နိုင်ငံသားတွေအနေနဲ့အစွမ်းကုန်ဆောင်ရွက်ပြီးအကောင့်တွေပေါ်သွားမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်လွတ်လပ်ရေးနေ့အကြောင်းကိုပြောမယ်ဆိုရင်တော့နိုင်ငံတော်တချင်းဖြစ်တဲ့ The Star Spangled Banner အကြောင်းလည်းချန်ထားလို့မရပါဘူး
1932ခုနှစ်မှာမှနိုင်ငံတော်တချင်းအဖြစ်နဲ့တရားဝင်သတ်မှတ်ခဲ့တဲ့ The Star Spangled Banner ဟာမျိုးချစ်စိတ်လှုပ်ဆော်ပေးတဲ့လူကြိုက်အများဆုံးတေးသွားအဖြစ်နဲ့ရာစုနှစ်ကြော်ကြာရှိနေခဲ့တာပါ Maryland ပြည်နယ် Baltimore မြို့က Matt Henry Candidate ကိုတော့1832ခုနှစ်စစ်ပွဲကာလမှာအင်္ဂလိပ်ရေတပ်ကနေအကြီးအကျယ်တိုက်ခိုက်ခဲ့ရာကနောက်ဆုံးလက်လျှော့ပြီးတော့ပြန်သွားချိန်နဲ့တိုင်အောင်တော့မှအဲ့ဒီခံတပ်မှလွင့်ထူထားတဲ့အလံကြီးဟာအထီးခိုက်မရှိပဲတလူလူလွင့်နေတာကိုတွေ့ရပြီးနောက်မှာတော့ရှင်းနေတူလဲဖြစ်တဲ့ Francis Scott Key ဟာဒီနိုင်ငံတော်တချင်းစာသားကိုရေးသားခဲ့တာဖြစ်ပါတယ်
။အဲ့ဒီအချိန်တုန်းကတော့ Mac Henry Kennett ကိုကာကွယ်ကြစို့လို့ခေါ်ကြတဲ့ဒီကဗျာစာသားကို Baltimore သတင်းစာနှစ်ဆောင်မှာရိုက်နှိပ်ထုတ်ဝေခဲ့ပြီးတဲ့နောက်မှာအရှိတ်ကန်ယူရန်တကြောကမြို့ကြီးတွေကိုနှင်းနှင်းမြင်းမြင်းပြန့်နှံ့သွားပါတယ်။1812ခုနှစ်နိုဝင်ဘာလမှာတော့ The Star Spangled Banner ခေါင်းစဉ်နဲ့ပထမဆုံးအကြိမ်ပုံနှိပ်ဖြန့်ချိခဲ့ပါတယ်။
အမေရိကန်သမိုင်းမှာအရေးပါခဲ့တဲ့နိုင်ငံရဲ့အခြေခံအကြဆုံးဥပဒေတွေဖြစ်တဲ့လွတ်လပ်ရေးကြေညာစာတမ်း၊နောက်တော်လှန်ရေးကာလအတွင်းမှာရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေ၊အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေ၃ခုစလုံးကိုကြည့်ရှုလေ့လာခြင်းနဲ့ဆိုရင်တော့ဝါရှင်တန်ကနေမိုင်140လောက်ဝေးတဲ့ပါစဗေးနီးယားပြည်နယ်ကဖလာဒဲဗီးယားမြို့မှာရှိတဲ့ Independent Hall လို့ခေါ်တဲ့လွတ်လပ်ရေးအဆောက်အဦးမှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်။၁၈ရာစုနှစ်လောက်တုန်းကတော့အမေရိကန်ပြည်ထောင်စုစပြီးတော့တည်ထောင်ခဲ့ရာဖလာဒဲဗီးယားမြို့ဟာအရေးပါတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့ပြီးတော့နှစ်စဉ်တန်းနဲ့ချီတဲ့လူတွေလာရောက်လဲပတ်လေရှိပါတယ်။အမေရိကန်သမိုင်းကိုလေ့လာနိုင်အောင်ဒေသခံအဖွဲ့အစည်းတွေဘက်ကလည်းဆောင်ရွက်ပေးထားပါတယ်ရှင်
။နှစ်စဉ်တိုင်းဇူလိုင်လ၄ရက်နေ့ရောက်တိုင်းအမေရိကန်နိုင်ငံတော်ဝန်ကမြို့ကြီးတွေမှာမီရှူမီဘန်းတွေပြစ်ဖောက်ဂုဏ်ပြုကြသလိုမြို့တော်ဝါရှင်တန်ဒီစီမှာဆိုရင်လည်းဂီတဖျော်ဖြေပွဲတွေပရိတ်စီတန်းလှည့်လည်ပွဲတွေနဲ့အထူးစီကားလာပါတယ်။လွတ်လပ်ရေးနေ့ညနေဆောင်မှာတော့ဂီတဖျော်ဖြေပွဲကိုပင်မလှည့်တော်အဆောက်အဦးကြီးနောက်ဖက်မြက်ခင်းပြည်မှာကျင်းပလေရှိပါတယ်။ဒီဂီတဖျော်ဖြေပွဲဟာအခမဲ့ဖြစ်ပြီးဘသူမဆိုလာရောက်ကြည့်ရှုလို့ရပါတယ်။လူအများကြီးတက်ရောက်လို့ရှိတာကြောင့်ညနေ3နာရီခန့်ကစတင်ဝင်ရောက်နေရာယူနိုင်ပါတယ်။
ဟုတ်တယ်ကိုအောင်ရဲ့စုမုံလဲဝါရှင်တန်ဒီစီရောက်ကလေးကဒီဇူလိုင်လ၄ရက်နေ့ပွဲတိုင်းကိုမဖြစ်မနေသွားပါတယ်အဲ့ဒီနေရာမှာကတော့လုံခြုံရေးကတင်းကျပ်ထားတယ်ဆိုပေမဲ့အစားအစာနဲ့တောက်စရာတွေတော့ယူလာခွင့်ပေးထားပါတယ်ရုပ်မြင်သံကြားကနေကြည့်မယ်ဆိုရင်တော့ည၈နာရီကနေ9နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပြသပါတယ်ဓာတ်ပုံတွေဗီဒီယိုတွေရိုက်ကူးခွင့်ရှိပေမဲ့လည်းရောင်းချခွင့်ကိုတော့ပိတ်ပင်ထားပါတယ်Constitution လမ်းမကြီးတစ်လျှောက်မှာဆိုရင်တော့ City Wide နေပါဝင်တဲ့ခြိတက်လမ်းလျှောက်ပွဲကျင်းပပါတယ်။ညဘက်ရောက်ပြီးဆိုရင်တော့အမျိုးသားရင်ပြင်မှာပြစ်ဖောက်တဲ့မီရှူမီးပန်းတွေကို Washington DC ရဲ့ဗတ်ပေါင်းဆောင်ကနေကြည့်ရှုလို့ရပြီးတော့ Potomac မြင်းနဲ့တစ်ဖက်ကန် Virginia ပြည်နယ်ကပါလူတွေတိတ်နဲ့ချီပြီးကြည့်ရှုကြပါတယ်ရှင်။
နားဆင်ကြရတာကတော့တုဒ္ဒဆုံးလင်းအမေရိကန်တခွင်အပတ်စဉ်အစီအစဉ်လေးဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ကွန်မြူနီကျူဘာအစိုးရကသူတို့အပေါ်ဝေဖန်သူတွေကိုဖမ်းဆီးအကျဉ်းချမှုဆက်ပြီးလုပ်နေစေဖြစ်ပါတယ်ကျူဘာမှာရှိတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်အမေရိကန်ပြည်ထောင်စုကအလွန်စိုးရိမ်ကြောင်းထပ်မံပြောကြားပါတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူဟက်သန်နျူဝတ်ကပြောကြားခဲ့ပါတယ်ထင်ရှားတဲ့လူခွေရဲ့အဖွဲ့တစ်ခုကယုံကြည်ချက်ကြောင့်အချင်းကျနေသူတွေအဖြစ်သတ်မှတ်ထားတဲ့ဒေါက်တာအာရီယာရူဝစ်အိုဂီယိုလာနဲ့ဒေါက်တာအက်ဒဝါဒိုကာတက်တိုနှစ်ယောက်ကတော့အစိုးရကိုငြင်းငြင်းစွာကန့်ကွက်နေသူတွေအပေါ်ကျူဘာအစိုးရကဘလို့ဆက်ပြီးနှုတ်ပိတ်ဖို့ကြိုးစားနေတယ်လဲဆိုတာပြသတဲ့အကောင်းဆုံးသာဒကတွေဖြစ်ပါတယ်။က Cuba Gongsang Hong Fidel Castro go Vivande lo so bi lu khu ye lou sha tu Dr. Cadet Thong Dan 3 nit cha khan tha ya ba de. Mi la rong ga ro tu mi da su go tha win sa 6 la pait de lo Cuba anabain rue ga ati pe ge ba de. Tu thong cha khan tha ya de a mu go nai ngan ga ti aw lo mi da su rue ga jo ban ge lo dan khat da phit ba de. ပြီးခဲ့တဲ့လကလည်းသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူသိပ္ပံပညာရှင်ဒေါက်တာရူဝစ်အိုကီယိုလာကိုအာဏာပိုင်တွေအပေါ်မလင်းမခန့်လုပ်တယ်လို့ဆိုပြီးတရားရုံးတစ်ခုကထောင်ဒဏ်တစ်နှစ်ချလိုက်ပါတယ်။သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စတွေကိုလူသိရှင်ကြားပြောကြားတဲ့ဒေါက်တာရူဝစ်အိုကီယိုလာကိုကျူဘာအစိုးရတာဝန်ရှိသူတွေအနှောက်အယှက်ပေးနေတာနှစ်နဲ့ချီရှိပါပြီ။လောလောဆယ်သူအစာငတ်ခံဆန္ဒပြနေပြီးတော့ကျန်းမာရေးစိုးရိမ်စရာဖြစ်နေတယ်ဆိုတဲ့သတင်းတွေအပေါ်အလွန်အမင်းစိတ်အနှောက်အယှက်ဖြစ်ရတယ်လို့ Miss New World ကပြောပါတယ်။အမေရိကန်နိုင်ငံသားဌာနကနောက်ဆုံးထုတ်ပြန်ထားတဲ့လူခွင့်ရေးအစီရင်ခံစာအရကျူဘားနိုင်ငံမှာနိုင်ငံရေးအကျဉ်းသားဗနယောက်အတိအကျရှိတယ်ဆိုတာပြောဖို့ခက်တယ်လို့ဖော်ပြထားပါတယ်။ဒီကြားလွတ်လပ်တဲ့လူခွင့်ရေးအဖွဲ့တွေကတော့နိုင်ငံရေးအကျဉ်းသား120ကျော်ရှိတယ်လို့မကြခင်ကခန့်မှန်းထားပါတယ်။ကျူဘားအစိုးရကတော့နိုင်ငံရေးအကျဉ်းသားတယောက်မှမရှိဘူးလို့ညှင်းဆန်နေပြီးနိုင်ငံတကာလူခွင့်ရေးအဖွဲ့တွေနဲ့ကုလသမဂ္ဂကိုအကျဉ်းသားတွေနဲ့တွေ့ခွင့်မပေးသလိုအကျဉ်းထောင်တွေစီကိုလည်းတွားခွင့်မပေးပါဘူး။အစိုးရအနေနဲ့ပွင့်လင်းမြင်သာမှုမရှိတာလူအခွင့်အရေးတွေကိုစနစ်တကျချိုးဖောက်တာရာဇဝတ်မှုတက်တဲ့ပုံမှန်တွေစုံစမ်းစစ်ဆေးမှုတွေအရေးယူမှုတွေကိုရှုပ်ထွေးအောင်လုပ်ထားတာကြောင့်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်တဲ့အခွင့်အရေးလှုပ်ရှားသူတွေကိုအစိုးရအာဏာပိုင်တွေဘက်ကရာဇဝတ်ပြစ်မှုတွေနဲ့အရေးယူပြစ်ဒဏ်ပေးနိုင်ခွင့်ရနေပါတယ်။နိုင်ငံရေးအတိုက်ခံတွေကိုတံပြန်တော်လှန်ရေးသမားတွေလို့အစိုးရကနာမည်တက်ပေမဲ့အတိအကျဗနယောက်ရှိသလဲဆိုတာကိုလူသိရှင်ကြားထုတ်မပြောပါဘူး။နိုင်ငံရေးအကျဉ်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့တက်ကြွလှုပ်ရှားသူတွေငြိမ်းချမ်းချမ်းနဲ့အစိုးရကိုဝေဖန်တဲ့တတိပုဂ္ဂလတွေကိုဥပဒေမဲ့ဖမ်းဆီးနေတာရပ်ဖို့အတွက်ကျူဘာအစိုးရကိုအမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။ဒီအခွင့်အရေးလှုပ်ရှားသူတွေရဲ့မိသားစုတွေအပေါ်တံပြန်အရေးယူတာကိုလည်းရပ်တန့်ကရပ်ရမှာဖြစ်ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ။
တော်ရရှိမျိုးအခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကနေအင်္ဂါနေ့မနေ့အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24ဒီဂရီကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်ကိုနားဆင်နေကြတာပါအခုတော့သတင်းချင်းချုပ်ကိုကုချောချောသိန်းကကြီးညာပြပါတယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်ခရိုင်ချင်းရန်မျိုးကလှိုင်ကူတစ်ခုတည်းဝင်သွားရင်ပြန်ထွက်မလာဘဲကြောက်ဆုံးနေတဲ့ចောင်းသားငယ်12ယောက်နဲ့သူတို့ရဲ့ဘောလုံးအသင်းနီးပြလူငယ်တယောက်ကိုအသက်ရှင်နေတဲ့ပြန်တွေ့ပြီဖြစ်တဲ့အကြောင်းခရိုင်အုပ်ချုပ်ရေးမှူးနရွန်ဆက်အော်ဆွန်တနာကုံကအတည်ပြုကြေညာပါတယ်73ယောက်လူကိုဘေကင်းစွာပြန်တွေ့ပါပြီသူတို့တွေလှူရှားတော်လာနိုင်တဲ့အထိကျွန်တော်တို့ပြုစုဆောင်ရှောက်သွားပါမယ်အစားအစာနဲ့ရေကူးနိုင်တဲ့ဆရာဝန်တယောက်ကိုသူတို့စီကိုပို့မှာပါသူတို့တွေအစာမစားရတာနည်းနည်းကြာပြီဆိုတော့အစာစားနိုင်ကြမလားဆိုတာကျွန်တော်မသိကြပါဘူးလို့အုတ်ချိုရီမှုနာရုံဆက်ကတရင်လာနေမှာတရင်တော့တွေကိုပြောပါတယ်ကလေးတွေကိုကျမရဲ့ဆစ်စစ်တာတွေလုပ်ပြီးတဲ့နောက်အပြင်ကိုပြန်ထုတ်ဖို့ကတော့အချိန်ယူရအောင်မှာဖြစ်ပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိန်းနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေမူရင်းနေရာတွေကိုပြန်နိုင်ရေးဘေးရန်ကင်းတဲ့အခြေအနေတွေကိုဖန်တီးဖို့မြန်မာနိုင်ငံကိုနိုင်ငံတကာအသံဝင်ကဖိအားပို့ပေးရေးကုလသမဂ္ဂဒေမူဂျိုအန်တိုနီယိုဂူတရက်စ်ကတရင်လာနေမှာတောင်းဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာဒေတာကကူရူပါလွန်ဒုက္ခသည်စခန်းကိုတောက်အောင်ကြည့်ရှုပြီးတဲ့နောက်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာဂူဒရက်စ်ကအဲ့လိုတောင်းဆိုသွားတာပါနျူကလ িয়ার လက်နက်ထပ်သင်းရေးကိစ္စပြောထားတဲ့အတိုင်းမြောက်ကိုရီးယားဘက်ကလုံမလုပ်ပါမလားဆိုတဲ့ဆွေးမှုတွေတိုးလာချိန်မှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုမြောက်ကိုရီးယားကိုတတိယအကြိမ်ဖြစ်ကူတပတ်တဲ့သွားပါလိမ့်မယ်ကမ္ဘာဖလားဘောလုံးပြိုင်ပွဲ16သင်းအဆင့်ရှုံးထွက်ပွဲဒီနေ့ပွဲဒီမှာဘရာဇီးလ်နဲ့ဘယ်လ်ဂျီယမ်တို့အနိုင်ရပြီး quarter final တက်သွားပါပြီဒီကနေ့မှာတော့ဆွီဒင်နဲ့ဆွစ်ဇာလန်ကိုလံပြန်နဲ့အင်္ဂလန်တို့ဆက်ပြီးရှင်းနိုင်ကစားကြပါမယ်ခင်ဗျာ
တရင်ချင်းချုပ်ကိုကြည့်ရသေးကျညာပြီးခဲ့တာဖြစ်ပါတယ်အခုမနေ့တည်းအစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Kit Holmes ဖြစ်ပါတယ်ညနေပဲ6နာရီခွဲကြရင်ထုတ်လိမ့်မယ်အစီအစဉ်ဒီကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖိုင်ယူနားဆင်နိုင်ပါတယ် VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များမြန်မာပြည်သူပြည်သားများအားလုံးတရားပြည့်စုံချမ်းမြေ့ကြပါစေနော်ကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.